ထိုင်းပင်လယ်ကွေ့မှာထိုင်းရီတပ်စစ်သင်္ဘောတစ်စင်းနင်းမြုပ်သွားတာကြောင့်တခြားသင်္ဘောနဲ့ရဟတ်ရင်တွေကူညီကယ်ဆယ်ရေးဆောင်ရွက်နေကြပါတယ်။ထိုင်းရီတပ်ကတော့သင်္ဘောသား85ယောက်ကိုကယ်တင်လိုက်နိုင်ပြီး31ယောက်ကိုဆက်လက်ရှာဖွေနေဆဲဖြစ်တယ်လို့ဆိုပါတယ်။ HTMS စုကိုထိုင်းလို့နာမည်ရပြီးပေါ်ပန်းမြန်ဆန်တဲ့ကော့ဗစ်စစ်သင်္ဘောအမျိုးအစားဟာတနင်္ဂနွေနေ့ညကလေပြင်းကြောင့်ပင်လယ်ရေတွေကုန်းပတ်ပေါ်တက်လာပြီးသင်္ဘောရဲ့မိဘစနစ်ဖြတ်တောက်ခံလိုက်ရပါတယ်။မျက်စိမိမိရတော့တာကြောင့်ပင်လယ်ရေသင်္ဘောဝမ်းပိုက်ထဲကိုဝင်သွားပြီးသင်္ဘောတိမ်ဆောင်နစ်မြုပ်သွားတာဖြစ်ပါတယ်။စစ်သင်္ဘောဟာနစ်မြုပ်ချိန်မှာပရချတ်ခီရီဆန်ခိုင်ဘန်ဆာဖန်ဒေသထဲမှာရှိတဲ့စိတ်ကန်းကနေ32ကီလိုမီတာအကွာပင်လယ်ထဲမှာကျင်းလည်နေပါတယ်။တော်ဝင်ထိုင်းရေတပ်ကဖရစ်ဂိတ်မျိုးစားသင်္ဘော30နဲ့ရဟတ်ယာဉ်20ကယ်ဆယ်ရေးဆစ်လုပ်ခဲ့ပါတယ်။ထိုင်းနိုင်ငံရဲ့မြောက်ပိုင်းနဲ့လယ်ပိုင်းမှာနှစ်တစ်နှစ်ရဲ့အေးဆုံးရာသီဥတုကိုကြုံနေရချိန်တောင်ပိုင်းအစွန်မှာတော့မုန်တိုင်းတွေရေကြီးလာတွေနဲ့ကြုံနေရတာဖြစ်ပါတယ်။